ကချင်ပြည်နယ်ကဆွန်ပရာဘွန်နဲ့ဖားကန်မြို့နယ်တွေမှာကချင်လူမျိုးရေးတပ်မတော် KIA နဲ့ဗမာတပ်မတော်တို့ကြားဇန်နဝါရီလ23ရက်နေ့အထိတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာပါတယ်။အင်ဒွတ်ရန်ဂျေးရွာကစစ်ဘေးရှောင်ဒုက္ခသည်တွေဟာလက်နက်ကြီးတွေကျလာတဲ့အတွက်တောတောင်တဲကိုထပ်မံပုန်းရှောင်နေကြရသလိုရေလန်းကောကုန်လန်းပါပိတ်ထားတာကြောင့်လည်းအဲ့ဒီဒေသခံတွေအတွက်စားတောက်ရေးအခက်အခဲဖြစ်နေတဲ့အကြောင်းမြစ်ကြီးနားမှာရှိတဲ့ကချင်ကက်သလစ်အတင်တော်ကဆိုပါတယ်အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ကချင်မျိုးသားလွတ်မြောက်ရေးတပ်နဲ့မြမတပ်မတော်တို့ဟာဇန်နဝါရီလအတွင်းမှာတိုက်ပွဲတွေပြင်းထန်လာပြီးဇန်နဝါရီလ19ရက်နေ့ကစလို့ဆွန်ပရာဘွန်မြို့နယ်တွေကလော့ဒ်မိုင်ယန်ကျေးရွာတွေကမူဂျိုစာတင်ကျောင်းအနီးထိလက်နက်ကြီးတွေကျခဲ့တာပါ။အဲ့ဒီကျေးရွာမှာရှိတဲ့ဒုက္ခသည်တွေဟာ2015ခုနှစ်လောက်ကတည်းကသူတို့ရဲ့နေရာရင်းကိုစွန့်ခွာပြီးလော့ဒ်မိုင်ယန်အင်တန်ဇွတ်အင်ဒရယန်ကျေးရွာမှာရှိတဲ့စစ်ဘေးရှောင်တဲ့နေရာတွေမှာခိုးလုံနေကြရတာဖြစ်ပါတယ်။အခုခါမှာတော့မြမတက်မတော်ဘက်ကလည်းတိုက်ခတ်ရေးရဟတ်ရင်နေနဲ့လက်နက်ကြီးတွေကိုအသုံးပြုပြီးကချင်လွတ်မြောက်ရေးတပ် KIA ကိုထိုးစစ်ဆင်ရကနေနှစ်ဖက်တိုက်ပွဲတွေဖြစ်ပြီးအဲ့ဒီဒေသမှာရှိတဲ့စစ်ဘေးရှောင်တဲ့သူတွေကထပ်ပြီးတော့တောတောင်ထဲမှာခိုးလုံနေထိုင်နေရကြောင်းကချင်ကက်သလစ်အသင်းတော်ကဖာသာဘင်းစစ်ရှန်လော့ကပြောပြပါဗျ
။ယွာကိုဆွန့်ပြီးတော့မှယွာရဲ့ချောင်းတဲ့အထက်မှာရှိတဲ့နုပြောင်ဆိုတဲ့ကန့်မှနေကြတာဖြစ်တယ်။အခုဒီပတ်လေလူခဲ့တဲ့ပတ်တမှာပြန်ဖြစ်လာတဲ့အခါကျတော့ဒီဘက်ကနေတပ်မတော်ကနေပြီးတော့လက်နက်ကြီးတွေပြန်ပစ်တဲ့အခါကျသူတို့အဲဒီကန့်ထဲမှာနေနေကြတော့ဗျ။နောက်ထပ်ဒီကန့်ကနေပူပြီးတော့မှလုံခြုံနေနေရတော့ကြွားပြီးတော့မှခိုးလုံကြတာဖြစ်တယ်။ဆိုတော့ဟိုအလုံးအိမ်ဆောင်ကြီးကတော့160ပေါ့နော်ပြီးလို့ရှိရင်ဒီရောက်သားမိမပေါင်းအလုံးက949ရောက်ဖြစ်ပါလေဆိုပြီးတော့မှမင်းရတိကိုဒင်းရရှိထားပါတယ်ဟုတ်ကဲ့ဒီမိနစ်ထိတော့ကျွန်တော်ကဒင်းရရှိတာသူတို့တိုက်ပွဲဖြစ်နေတော့မယ်လို့ကြားရပါခင်ဗ
ျအရင်တုန်းကတော့အဲ့ဒီစစ်ဘေးရှောင်တဲ့ဒုက္ခသည်တွေစီကိုအစားအသောက်ရောက်နိုင်တဲ့ရေလမ်းကြောင်းကိုပိတ်ထားရကနေအခုခါမှာတော့ဆွန်ပရာဘွန်သွားတဲ့ကားလမ်းကြောတွေပါပိတ်ပင်ထားတဲ့အတွက်အစားအသောက်တွေခက်ခဲရှိနေတယ်လို့လည်းဖာသာဘေးစစ်ရှန်လော့ကပြောပါတယ်
။ဘာကြောင့်ဆိုတော့အဲ့ဒီလမ်းကြောတွေကိုဟိုမိကျနာကလည်းပဲစားတော့တယ်သူတို့အများအားအကူနေရတဲ့အခါကျတော့အခုဒီလမ်းခီးကိုလည်းပိတ်ထားတဲ့အခါကျတော့သူတို့လည်းအစားတော့တဲ့ခက်ခဲမှုရှိမှာပ
ါ။
ဒီအက်ဒစ်ပေါင်းလမ်းကြောကဒီမလိခဟစ်လမ်းကြောတွေကကျွန်တော်တွားလို့ရှိစစ်လေနေဆိုသုံးရက်တောင်မှအဲ့ဒီနေရာရောက်ရှိတာဖြစ်တယ
်။
အဲ့ဒီမလိခစစ်လေလမ်းကြောကိုပိတ်ထားတာဂျာလာပြီပေါ့နော်
။ဟုတ်ကဲ
့။ဟိုဒီပြိပုဇာတိလာတွေကပိတ်ထားခဲ့တာဖြစ်တယ်။အခုဒီကုန်းလမ်းကျိုးဟိုဆွန်ပရာဘွန်မှာလည်းတွားဖို့လည်းမဖြစ်နိုင်ဘူးဆိုတော့တို့နေနဲ့ဒီစားတော့ဖို့တော်တော်လက်ခက်ခက်ဖြစ်မှာပြေးကြပါလား
KIO KIA တပ်ဖွဲ့ဟာအရင်အစ်စ်အစိုးရနဲ့18နှစ်ကြာအပြစ်ခတ်ရဆဲခဲ့ပြီး2011ခုနှစ်သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရလက်ထက်မှာပဲတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီလိုတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အစိုးရတပ်မတော်နဲ့ KIO ကြားမှာဆွေးနွေးမှုတွေရှိခဲ့ပေမဲ့အခုချိန်ထိတော့အောင်မြင်မှုတွေမရရှိသေးပါဘူးဒီအတွက်ဒေသခံလူထုတွေဟာနှစ်ဖက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေအဖြစ်နေထိုင်နေရသလိုအခုဆွန်ပရာဘွန်မြို့နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေအတွက်စားတောက်ရေးအကူအညီပေးဖို့အတွက်လည်းလမ်းခီးတွေပိတ်ဆို့ထားတာကြောင့်အခက်အခဲတွေဖြစ်နေရတယ်ဆိုပြီးအကူအညီပေးတဲ့အဖွဲ့တွေကလည်းပြောဆိုကြပါတယ်ရှင်